ပါရီယာဒီဥရုဆန်ယာသဘောတူညီချက်ပြုလုပ်ထားရကနေအမေရိကန်ပြည်ထောင်စုကနှုတ်ဆက်လိုက်တဲ့သူ့ရဲ့ဆုံးဖြတ်ချက်ပြောင်းလဲဖို့အရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်လာထရန့်အနေနဲ့ပြည်ထောင်နိုင်ငံခီးစဉ်ရဲ့ပထမနေ့မှာဘလူးခရီးခွေမှမပေးခဲ့ပါဘူး။ပါရီသဘောတူစာချုပ်အပေါ်လေးစားသမှုနဲ့တစုံတစ်ခုဖြစ်နိုင်တယ်လို့ကြံတာပေးနေမှာပြင်သစ်သမ္မတအီမနူရယ်မက်ခရွန်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဘာဖြစ်မလဲဆိုတာကိုကျွန်တော်တို့မြင်ကြရပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ဒီအကြောင်းအရာကိုဆွေးနွေးကြရပါလိမ့်မယ်။အဲ့ဒါပြီးရင်တော့အားအသင့်ဖြစ်ရမှာပါ။နောက်ပြီးအဲ့ဒီလိုဖြစ်မလာခဲ့ရင်လည်းအဆင်ပြေသွားမှာပါဆိုပြီးတော့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတနဲ့အင်းရှင်ပြင်သစ်နိုင်ငံတို့ကြားရာသီဥတုဆန်ရာနောက်ပြီးတော့ကုန်သွယ်မှုကိစ္စတွေမှာသဘောထားမတိုက်ဆိုင်မှုတွေဖြစ်နေတည်မှာပဲ။သမ္မတထရမ့်နဲ့ပြင်သစ်နိုင်ငံရဲ့သမ္မတတိအီမနူရယ်မက်ခရွန်တို့ဟာစီးရီးယားရေးနဲ့အကြမ်းဖက်မှုတပ်ဖြည့်အစရှိတဲ့နှစ်ဦးနှစ်ဖက်ကြားတူညီတဲ့ကိစ္စတွေကိုရှာဖွေပြီးတော့အယုံဆိုင်ဆွေးနွေးကြပါတယ်။ရုရှားကိစ္စနဲ့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ကာလကိစ္စတွေနဲ့ပတ်သက်ပြီးတော့မေးခွန်းတွေရှိနေပေမဲ့အမေရိကန်သမ္မတဟာပြင်သစ်နိုင်ငံဘက်ကပူပန်နေတဲ့ပါရီယာတီဥရုသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကင်တယ်ပြောဆိုနေရပါတယ်။